ကိုကန်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကုန်းချမ်းမြို့နယ်အတွင်းမှာဒီရပိုင်းတွေအတွင်းတိုက်ပွဲတွေပြင်းထန်ခဲ့သလိုမော်ထိုက်ဒေသမှာအစိုးရတပ်ဖွဲ့တပ်ဖက်ကလူသူလက်နက်အင်အားတွေဖြည့်တင်းတဲ့အကြောင်းကိုကိုကန်တပ်ဖွဲ့ဘက်ကပြောပါရယ်ဒီတိုက်ပွဲတွေစတင်ခဲ့တာတလနီးပါးရှိနေပြီဖြစ်ပါတယ်ဒီအကြောင်းကို viewing မပိုင်းတင်တော့ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ကိုကန်ဒေသအတွင်းကတိုက်ပွဲတွေဟာဇန်နဝါရီလတတိယပတ်လောက်ကစတင်ခဲ့တာဖြစ်ပြီးဒီရပိုင်းတွေအတွင်းတိုက်ပွဲတွေကတော့လောက်ကိုင်းနဲ့မော်ထိုက်ကြားမှာဖြစ်ပွားခဲ့တယ်လို့ဆက်လက်ပြီးပြင်းထန်လာမဲ့အခြေအနေတွေလည်းရှိနေပါတယ်ကိုကန်ဒေသအတွင်းဖြစ်ပွားတဲ့တိုက်ပွဲနဲ့စီးရီးအခြေအနေကို MNDAA ခေါ်ကိုကန်တပ်ဖွဲ့တပ်မဟာ111ကအရာရှိတဦးကအခုလိုပြောပါတယ
်။ဟောကဲဘောခေါ်တာမိုးထက်ကြားတယ်။ဒီလိုမိုးထက်တဲ့ဖက်မှာတော့အများကြီးလာတယ်အခုအခြေအနေဆိုရင်အခုဆိုရင်တော့ရန်သူတော့အများတိုက်လာတယ်။တိုက်လာတယ်ဆိုတော့အခုတော့လူပြည်စီတော့လာရှူထားတယ်။လူတော့တိုက်လာတယ်။ဒါဆိုရင်တမန်နဲ့ခုခုတမန်ငါငါအကခါစစ်ချော့အတူစကားကတည်းကစနေရောက်ပြီဒီမှာဒီရင်တော့ဒီရက်တော့တုံးခါလဲခါနလာလဲအခုတော့ဒီလိုလည်းနေကြည့်ကြအများကြီးပေါ်လာလဲ
လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေဟာတလာနီးပါးကြာမြင့်လာပြီဖြစ်ကြောင်းလဲပြောပါတယ
်တော့တခုနဲ့တလာစကိုရရှိနေကြအခုတော့တလာရှိပြီတလာဆိုဒီရင်တော့မနာဘူးအခုတော့နေနေပဲနားနေတယ
်ဒီတိုက်ပွဲတွေဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလအတွင်းကကချင်ပလောင်ကိုးကန့်နဲ့ရခိုင်တပ်ဖွဲ့တွေစုပေါင်းထားတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ကရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကော့ခိုင်မုံကိုဒေသတွေမှာထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးတဲ့နောက်ကျေပြန့်လာတာလည်းဖြစ်ပါတယ်။ကိုးကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကိုင်းမြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးကျော်နေနိုင်ကတိုက်ပွဲတွေရက်ဆိုင်ပြီးစပွဲဝိုင်းမှာဖြည့်ရှင်းစေလို့ကြောင့်အခုလိုပြောပါတယ
်။ဟောင်းဝိုင်းနဲ့မော်ထိုင်းပြောပါပေါ့ကျွန်တော်အုပ်စုနဲ့အုပ်စုမှာဖြစ်နေကြတယ်လို့ပြောတယ်။ကုန်းချမ်းမဲဆန္ဒနဲ့မြင့်မှာဖြစ်တာပေါ့။အတိအကတော့ကျွန်တော်27ပြည်လုံးတူတရပတ်မှာเนาะကျွန်တော်တို့အကုန်လုံးပါဝင်စည်းနေဖို့ပဲကျွန်တော်ကတော့ဖြစ်စီချင်တာပေါ့။ဒီကဲအဖွဲ့တွေလည်းကျွန်တော်တို့နိုင်ငံတော်အတိုင်းပြန်ခံဖို့ကိုပြောတယ်လို့ပဲလေ။စပွဲဝိုင်းပေါ်ရောက်ဖို့ပဲစပွဲဝိုင်းပေါ်ရောက်လို့ရှိရင်တော့တောင်းဆိုချက်လေးပြောအဲ့ဒါမှအဖြေပေါ်လာမှာပေါ့။ဒီတိုင်းပဲတိုက်နေလို့ရှိရင်တော့ကျွန်တော်တို့နိုင်ငံတော်ကြီးကဖွံ့ဖြိုးတိုးတက်တဲ့ဒီမိုကရေစီနိုင်ငံတော်ကြီးကိုရောက်ဖို့တော့မလွယ်သေးဘူးပေါ့ဗျာ။
ဒီရပိုင်းအတွင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းမှာလည်းအစိုးရတပ်မတော်နဲ့ TNLA ခေါ်ပလောင်တပ်ဖွဲ့နဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။မြန်မာပြည်မှာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့22ဖွဲ့ရှိနေပြီးတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးဖို့အဖွဲ့15ဖွဲ့ကိုဖိတ်ခေါ်ခဲ့ပါတယ်။15ဖွဲ့အနက်မှာ10ဖွဲ့ကသာလက်မှတ်ရေးထိုးခဲ့တယ်လို့မြောက်ပိုင်းမဟာမိတ်အဖွဲ့မှပါဝင်တဲ့ TNLA ခေါ်ပလောင်တပ်ဖွဲ့ MNDAA ခေါ်ကိုကန့်တပ်ဖွဲ့AA ခေါ်ရခိုင်တပ်ဖွဲ့တွေကိုဖိတ်ခေါ်တာမရှိခဲ့ပါဘူး NCA မှာပါဝင်လက်မှတ်မြေထိုးတာကြောင့်ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုလည်းတယောက်ခွင့်မရှိခဲ့ပါဘူးဒီအပေါ်မှာတော့ဦးကျော်နေနိုင်ကအခုလိုသုံးသပ်ပါတယ
်နှစ်ဖက်စလုံးကြိုးစားပြီးဖို့တော့လူလိမ့်မယ်လို့ကျွန်တော်တော့ဒါဒီလိုပဲသုံးသပ်လို့ရရမှာပေါ့
ပြီးခဲ့တဲ့ပြည်တော်စုနေ့အခမ်းအနားမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကလက်နက်ကိုင်အဖွဲ့တွေအားလုံး NCA မှာပါဝင်လက်မှတ်ရေးထိုးပြီး27ရာစုပင်လုံမှာပါဝင်ဖို့တိုက်တွန်းထားပါတဲ့ဒီလ6ရက်နေ့ကကျင်းပတဲ့ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးက27ရာစုပင်လုံကို February 28ရက်မှာကျင်းပဖို့ရာထားခဲ့ပေမဲ့အခုအခါမှာတော့မတ်လဒုတိယပတ်အတွင်းကိုရွှေ့ဆိုင်းဖို့ပြင်ဆင်ထားပါတဲ့လက်ရှိကိုကန့်ဒေသမှာဖြစ်ပွားတဲ့တိုက်ပွဲတွေဟာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေတွဲဆုံဆွေးနွေးဖို့အတွက်တရုတ်အစိုးရကိုယ်စားလှယ်ကဇန်နဝါရီလအတွင်းဂျန်ဝင်ညှိနှိုင်းဆောင်ရွက်ခဲ့တဲ့နောက်ဖြစ်ပွားခဲ့ပြီးတွဲဆုံဆွေးနွေးဖို့ကိုတော့အခုအချိန်ထိညှိနှိုင်းနိုင်တာမရှိသေးပါဘူး